အခုရပိုင်းအရှေ့တောင်အာရှနိုင်ငံတွေမှာအပူချိန်တော်တော်ပြင်းနေပြီးတော့ဗီယက်နမ်နိုင်ငံတောင်ပိုင်းထောင်တိုင်းပြည်နယ်ကငါးမွေးကန်တကံမှာတော့ထောင်ပေါင်းချီတဲ့ငါးတွေသေဆုံးခဲ့ရပါတယ်။ဒီလောက်အပူချိန်ပြင်းတဲ့အချိန်မှာဒေသအာဏာပိုင်တွေစီမံခန့်ခွဲမှုညံ့ပြန်လို့အခုလိုငါးတွေအစုလိုက်ပြောင်းလိုက်သေးရတာလို့သတင်းတွေကဖော်ပြပါတယ်။အဲ့ဒီငါးကန်ရှိတဲ့ဒေသမှာသတင်းပတ်တော်တော်ကြာကြာမိုးမရွာတဲ့အပြင်စိုက်ပျိုးရေးလုပ်ငန်းအတွက်ရေဆုပ်ထုတ်ခွင့်ပေးခဲ့တာကြောင့်ငါးတွေရေမလောက်ဖြစ်ပြီးတော့သေဆုံးရတာလို့လည်းဆိုပါတယ်။ငါးမွေးကံဘေးမှာနေနေတဲ့ဒေသခံတွေကတော့ငါးပုတ်စော်နံလို့အပြစ်တင်နေကြပါတယ်ခင်ဗျာ။ရာဒူကနေရုတ်တရက်နှုတ်ထွက်သွားတဲ့ထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပရီဖဟီထာနုခွန်နေရာမှာတန်တမန်ဟောင်းတအုပ်ဖြစ်တဲ့မာရစ်စင်ညံဖုံးကိုအစားထိုးခန့်အပ်လိုက်တယ်လို့ထိုင်းဘရင်နန်တော်ကပုတ်တဖူနေမှာကြေညာပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့မာရစ်စင်ညံဖုံးဟာဩစတေးလျနဲ့ကနေဒါနိုင်ငံရဲ့ထိုင်းတန်မန်ဟောင်းတအုပ်လည်းဖြစ်တယ်လို့ရာဒူကနှုတ်ထွက်သွားတဲ့ပမ်ပရီရဲ့အကြံပေးအဖွဲ့ဝင်တဦးလည်းဖြစ်တယ်လို့ Writers သတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံကတိုက်ပေါ်တွေအကြောင်းလေးလာဖို့အတွက်ထိုင်းနိုင်ငံမဲဆောက်မြို့ထိသွားခဲ့တဲ့ဝင်ကြီးပမ်ပရီဟာအစိုးရအဖွဲ့အပြောင်းလဲအတွင်ဒုတိယဝင်ကြီးချုပ်နေရာကနေဖယ်ရှားခံရပြီးတဲ့နောက်ရာဒူကနေနှုတ်ထွက်သွားတာဖြစ်ပါတယ်။ပမ်ပရီဟာမြန်မာရေးဖြည့်ရှင်ရေးထိုင်းအစိုးရကော်မတီမှဦးဆောင်သူတဦးဖြစ်တာကြောင့်အခုမာရစ်ကိုရောအဲ့ဒီကော်မတီဦးဆောင်သူအဖြစ်ခန့်အပ်မလားဆိုတာကိုတော့မသိရသေးပါဘူးခင်ဗျာ။ကမ္ဘောဒီးယားနိုင်ငံစစ်စခန်းတစ်ခုရဲ့လက်နက်တူလောင်ရုံမှာပြီးခဲ့တဲ့စနေနေ့ကပောက်ကွယ်မှုဖြစ်ခဲ့လို့စစ်သားအယောက်20သေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။စစ်ကားပေါ်ကနေဂိုးရောင်တွေထဲကိုလက်နက်ပစ္စည်းတွေအတင်းချလုံနေတော့ပောက်ကွယ်ခဲ့တာဖြစ်ပြီးတော့စစ်သားတွေတင်မကအဲ့ဒီနာမှာရှိတဲ့ဒေသခံတွေ11ယောက်လည်းဒဏ်ရာရသွားတယ်လို့စစ်တပ်တော်ဝန်ရှိသူကပြောကြားတဲ့အကြောင်း AP သတင်းမှဖော်ပြပါတယ်။စစ်ကားတွေနဲ့စခန်းမှာရှိတဲ့အဆောက်အအုံ4လုံးနဲ့ရွာကအိမ်တချို့လည်းပျက်စီးသွားပါတယ်။သိဆုံးတဲ့သူတွေအတွက်ဇာပနာကိုတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကလှုပ်ခဲ့ပြီးမိသားစုတွေနဲ့အတူကာကွယ်ရေးဝင်ကြီးနဲ့ဒူးဝင်ကြီးချုပ်တို့လိုက်ပါပို့ဆောင်ခဲ့ပါတယ်ခင်ဗျာ။တရုတ်နိုင်ငံကွမ်တောင်ပြည်နယ်မှာဗုဒ္ဓဘုရားမနတ်အစောပိုင်းကအဝေးပြေးကားလမ်းပြိုကျတာကြောင့်အနည်းဆုံးလူ48ယောက်သေဆုံးသွားတယ်လို့တရုတ်ဆိုရပိုင်းစင်ဟွာသတင်းကနေဖော်ပြပါတယ်။အဲ့ဒီလမ်းပေါ်မှာသွားနေတဲ့လူစီးကား18စီးလောက်မြေအောက်လျှောဆင်းသွားတယ်လို့ဆိုပါတယ်။ရေပြူရာကိုသွားခဲ့တဲ့ကေဆိန်သမားအယောက်30လောက်ကိုစီးရုံပို့ထားရတယ်လို့ပြောဆိုရပိုင်း CCTV သတင်းကလည်းဖော်ပြပါဗျ။ဂွမ်တောင်ပြည်နယ်မှာပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကနေစလို့မိုးအဆက်မပြတ်ရွာနေလို့လူတွေသေဆုံးရတဲ့အထိရေကြီးရေလျှံဖြစ်နေတာဖြစ်ပါလေခင်ဗျာ။ American ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်တဲ့လာအိုနိုင်ငံဘွား Mr. Charlie Stephen ဟာပါဝါဘောလို့ခေါ်တဲ့ American T 1300စုကိုပောက်သွားပါဗျ။အသက်46နှစ်ရှိပြီဖြစ်တဲ့ Stephen ဟာလာအိုနိုင်ငံကနေထိုင်းနိုင်ငံကနေတဆင့်အမေရိကန်ပြည်ထောင်စုကို1994ခုနှစ်မှာရောက်လာတဲ့သူဖြစ်ပါတယ်။စတီဖင်ဟာကင်ဆာယောဂဝေဒနာခံစားနေရပြီးတော့ဓာတ်ကင်နေရတာ8နှစ်လောက်ရှိပြီဖြစ်တာကြောင့်ဒီထီပေါက်တဲ့ငွေကိုစေကူတာဖို့နဲ့ကိုပိုင်အိမ်လေးတစ်လုံးဝယ်ဖို့တုံးသွားမယ်လို့သတင်းနောက်တွေကိုပြောပါတယ်။ဒေါ်လာ1300စုပေါက်ခဲ့ပြီမဲ့အမေရိကန်အစိုးရကအခွန်အခတွေနှုတ်ပြီးသွားလို့ရှင်တော့ဒေါ်လာ1600ကျော်ပဲရမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ဆော့ဖို့ကွာပါ။